Malaysia နိုင်ငံ Kuala Lumpur လက်စိတ်မှာအသေးချအခွက်ချပြီးလောက်ကျန်တပ်ဖြတ်ခံခဲ့ရပုံပေါ်တဲ့ကင်ဂျွန်နမ်နဲ့ပတ်သက်လို့မတင်ကားသူစစ်တုထမြောက်လူတူကိုတောက်ကြနေညမှာ Malaysia ရဲတို့ကဖမ်းဆီးလိုက်ပါတယ်။အဖမ်းခံရသူဟာမြောက်ကိုရီးယားကလို့ဆိုတဲ့အသက် 46 နှစ်ရင်းမှာအသက်ခံလိုက်ရတဲ့ကင်ဂျွန်နမ်ဟာမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတို့အမေကွယ်အကိုဖြစ်ပါတယ်။အလောင်းကိုပထမအကြိမ်ရင်ခွဲစစ်ဆေးရမှာရှင်းလင်းတဲ့အဖြေမရခဲ့တာကြောင့်တောက်ကြနေညမှာဒုတိယအကြိမ်ရင်ခွဲစစ်ဆေးခဲ့တယ်လို့မလေးရှားတာဝန်ရှိသူကစနေနေ့မှာပြောပါရယ်။ဒုတိယအကြိမ်ရင်ခွဲစစ်ဆေးတဲ့အပေါ်မြောက်ကိုရီးယားဖက်ကသောတာတကြီးဖြစ်ခဲ့ကြပါရယ်။ရင် န်စီနေနိုင်တယ်လို့မလေးရှားဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးကရှင်ခွဲယုံအပြင်ဖက်မှာတောက်ကြတဲ့နောက်ပိုင်းကသတင်းထောက်တွေကိုပြောပါတယ်ရင်ခွဲစစ်စစ်ရမှာရှင်းလင်းတဲ့အဖြေထွက်ပေါ်မလာတဲ့အတွက်ပဟေလိဆန်ဆန်တေးဆုံးသွားတဲ့ကင်ဂျုံနမ်နဲ့ပတ်သက်ပြီးမိခွန်ပေါင်းစုံထွက်ပေါ်လာတာပါဒါပေမဲ့လည်းမြောက်ကိုရီးယားနဲ့ပတ်သက်လာရင်သူတို့ဘက်ကပူပေါင်းဆောင်ရွက်မှုမရှိတာနဲ့နားမလည်နိုင်တဲ့အခြေအနေတွေထွက်ပေါ်လာတာဟာအဆန်းတော့မဟုတ်ပါဘူး